ဒီကနေ့ဟာနိုင်ငံတကာမျိုးသမီးများအပေါ်အကြမ်းဖက်မှုပပျောက်ရေးနေ့ဖြစ်ပါတယ်1996ခုနှစ်ကကုလသမဂ္ဂထွေထွေညီလာခံကြီးကနေနိုဝင်ဘာလ25ရက်နေ့ကိုနိုင်ငံတကာမျိုးသမီးများအပေါ်အကြမ်းဖက်မှုပပျောက်ရေးနေ့အဖြစ်စတင်သတ်မှတ်ခဲ့တာပါကမ္ဘာတစ်ဝှမ်းလုံးရှိမျိုးသမီးများနဲ့မိန်းကလေးတွေပေါ်အနည်းမျိုးမျိုးနဲ့အကြမ်းဖက်မှုအလုံးချုပ်ငိမ့်စေရေးအတွက်ဂတိပေးထားတဲ့အတိုင်းအစိုးရတိုင်းကလိုက်နာကြပါရန်ကုလသမဂ္ဂအတွေ့အမှုချုပ်ဘန်ကီမွန်းရဲ့ကြေညာချက်မှာဆော်ဩလိုက်ပါတယ်အကြမ်းဖက်မှုကျူးလွန်သူတွေအနေနဲ့လေจิตใจမရှိဘူးလို့ခံယူသင့်ကြတဲ့အကြောင်းကိုလေမစ္စတာဘန်ကီမွန်ကပြောဆိုလိုက်ပါတယ်ကျမဒန်းတူရေးနဲ့အမျိုးသမီးစွမ်းရည်မြင့်မားရေးကုလသမဂ္ဂအဖွဲ့ကြီးကနေ COMMIT Commit လို့ခေါ်တဲ့ဥဆောင်ဥရဲ့ပြုမှုအစီအစဉ်တည်တရက်ကိုလည်းကြီးညာလိုက်ပါတယ်အကြမ်းဖက်မှုတားကောင်ဖြစ်ခဲ့တဲ့အမျိုးသမီးတွေကိုအကာအကွယ်ပေးဖို့အတွက်မူဝါဒအသစ်တွေချမှတ်ရေးကိုအမျိုးသားရေးတာဝန်တည်းရဲ့အနေနဲ့အကောင့်ထဲပေါ်ဖို့အတွက်အစိုးရတွေကိုတိုက်တွန်းလိုက်တဲ့အစီအစဉ်ဖြစ်ပါတယ် EU ဥရောပသမဂ္ဂနိုင်ငံကြီးရေးရာနဲ့လုံခြုံရေးမူဝါဒဆိုင်ရာအစ်စ်မြင့်ကိုယ်စားလှယ်ကက်သရင်းအက်စတန်ကလည်းဒီခေတ်ရဲ့လူခွင့်ရေးချုပ်ဖောက်မှုတွေမှာအမျိုးသမီးတွေပေါ်အကြမ်းဖက်မှုကအကျယ်ပြန့်ဆုံးဖြစ်ပွားနေတယ်ဆိုတာမငြင်းနိုင်တဲ့အကြောင်းဒါကြောင့် EU ဥရောပသမဂ္ဂအနေနဲ့အမျိုးသမီးတွေအတွက်လုံခြုံစိတ်ချရတဲ့ကဘာကြီးဖြစ်စေရေးကိုဆောင်ရွက်သွားမယ်လို့ကတိပေးလိုက်ပါတယ်ရှင်